စီရင်တင်မာနေတဲ့သခိုင်းတိုင်းမော်လိုက်မြို့နယ်မှာဒီအပိုင်းတွင်စစ်ကောင်စီတပ်ကနေ့စဉ်စိုးစလို့ပေါ်တာဆွဲနေတာကြောင့်မော်လိုက်မြို့မှာဈေးဆိုင်တွေပိတ်ထားပြီးတော့မြို့ကန်တွေလည်းအိမ်ပြန်မထွက်ရဲပဲဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်မနေ့တောက်ချာနေ့တနေ့ထဲမှာလည်းလူ100လောက်ဆွဲခံရပြီးပေါ်တာဆွဲခံရသူတွေဟာစစ်ကောင်စီတပ်တွေကလက်နက်ကြီးတွေတဲခိုင်းတာခံရတယ်လို့ဒေသခံတွေကပြောပါတယ်မော်လိုက်မြို့ကအခြေအနေကိုတော့အလိမ်မာကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မော်လိုက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားဒီလ12ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်ဖွဲ့တွေကတော့လေကြောင်းကနေပါပြစ်ခတ်တိုက်ခတ်တာတွေရှိနေပါတယ်ဒီလ22ရက်နေ့မှာတော့တိုက်ပွဲဖြစ်ပွားရာမော်လိုက်မြို့အရှိတ်ကန်းကိုလက်နက်ပို့ဆောင်ဖို့နဲ့ဒဏ်ရာရသူတွေကိုတည်ယူဖို့မော်လိုက်မြို့အတွင်းမှာပေါ်တာဆွဲတာတွေစက်တိုက်လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်လက်တော်မော်လိုက်မြို့ပေါ်မှာပေါ်တာဆွဲနေတဲ့အခြေအနေကိုမြို့ကန်တူက view ကိုအခုလိုပြောပြပါတယ်
။ဒီပေါ်တာဆွဲနေတာကကျွန်တော်တို့ညီတော်မထွေရဲကတော့အိမ်မှာပုံနေတာ။ဒေးတွေကလည်းကျွန်တော်ရိတ်နိုင်ညာလည်းမဖွင့်ရဲ။လေကြောင်းလည်းကတော့အဲမြို့ကတော့လာမရှိရတာပါလေ။စောစောကမြို့နားလေးမှာဒီဝေးရရှိတယ်ကတော့မရှိဘူး။ခြောက်လို့ကလည်းမင်းကဆွဲတာကကျွန်တော်တို့မင်းသားကြီးစဆွဲတာတလေးပဲ။မင်းကလည်းဆွဲတယ်အဲ့ဒါတရားဝိုင်းလို့ရတော့ကြတာလေ။တရားကတည်းကဝန်တိုင်းမှဆွဲတာ။ဆိုးတာကဒီနေ့ကဆိုးတာ။ဒီနေ့လည်းဆိုးတော့ဆွဲနေပြီ။မနေ့တိုင်းကမဆွဲဘူး။ဒီနေ့လည်းမဆွဲ
။အရင်ရက်တွေကမနေ့6နာရီမတိုင်ခင်နဲ့ညနေ6နာရီနောက်ပိုင်းပေါ်တာဆွဲတာတွေရှိပေမဲ့နောက်ပိုင်းမှာတော့နေ့ကင်းမှပါဆွဲလာတာလို့လည်းဒေသခံတွေကပြောပါတယ်။တောက်ကြနေညကစားရင်ချောင်းစွရဲချောင်းနဲ့မိုးကောင်းရက်ကတ်တွေအတွေ့ဝင်ဆွဲခဲ့ပြီးတော့ဒီကနေ့နေခင်းမှာတော့ကလတ်တော်ရက်ကိုဝင်ဆွဲခဲ့တယ်လို့ပြောပါရယ်အရင်ရက်ကပေါ်တာဆွဲခံရသူတွေကိုတော့တိုက်ပွဲဖြစ်ပွားရာနေရာဘက်ကိုလက်လက်ခဲရန်တွေနဲ့လူနာတွေကိုတည်ယူပို့ခိုင်းတာရှိတယ်လို့ဒေသခံအမျိုးသမီးတူကပြောပြပါရယ်
မင်းကပို့လိုက်တာသူတို့အခုစစ်တပ်တွေစုမိုးထားတဲ့ရှိတဲ့ကျန်တောင်းရင်ကဏ္ဍတော့ပဲကိုသူ၆ပါးသွားတာ၃တင်လောက်ဆိုတရင်ရတယ်ရှိပထမဆုံးသူတို့ဆွဲသွားတဲ့ဟာတွေကဒီအမြောက်ပေါ်120မမကြီးကြီးရဲ့အဲ့ဒီနစ်နစ်တည်းကိုသူတို့တည်ခိုင်းနေရှိအပြန်ကျတော့သူတို့လူနာတွေခန်းခိုင်းနေရှိမို့လိုက်ကိုလေခံရရထားတဲ့စက်ကောင်စီရတွေကိုသူတို့ခန်းခိုင်းနေရှိအဲ့ဒီတောင်းရင်ကနေဒီတော့မှဒီမိုလိုက်ထိကိုခန်းခိုင်းတာရှိ
နဖတ်တိုက်ခတ်မှုတွေကတော့ဒီကနေ့လည်းရှိခဲ့ပြီးဒီလိုတိုက်ပွဲတွေကြောင့်မော်လိုက်မြို့အရှိတ်ကန်ကတောင်အင်းရွာမှာရွာသား80လောက်ပိတ်မိနေတယ်လို့ဒေသခံအမျိုးသမီးကပြောပါတယ်
။တိုက်ပွဲတွေလည်းဖြစ်ဖြစ်နေရှင်မင်းရတိရတော့နားလေရှင်တန်တန်းတော့နားမှာဖြစ်တာပါရှင်။တောင်အင်းသူလေးရွာမှာသူတို့ပထမတိုက်ပွဲဖြစ်ပြီးတော့ဒုတိယရက်မှာပေါ့နော်သူတို့ရွာသားတွေ80လောက်ပိတ်မိနေတယ်ရှင်ဖုန်းတောင်းမှာစုနေနေရဲ့ရှင်တို့ကလည်းလုံးဝတော့ခမပြီးတော့ဘယ်နဲ့တော့ဆောက်လူလာလူအပ်တာမှနေခိုင်းနေပါလိမ့်ကျင
်မော်လိုက်မြို့နယ်မှာဒီလ12ရက်နေ့ကနေစတင်ပြီး22ရက်နေ့အထိတိုက်ပွဲတွေဆက်တိုက်ပြင်းထန်ခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေစဉ်ပြီးခဲ့တဲ့12ရက်နေ့16ရက်နေ့20နဲ့21ရက်နေ့တွေမှာလေကြောင်းကလာရောက်ပစ်ခတ်တာတွေရှိခဲ့ပါတယ်လေကြောင်းကပုံကျဲတိုက်ခတ်တာနဲ့မြေပြင်ကလက်နက်ကြီးပစ်ခတ်တာကြောင့်မော်လိုက်မြို့အရှိချမ်းကကျေးရွာ20လောက်ကဒေသခံတွေထောင်ထဲချီတိမ်းရှောင်နေကြရပြီးလက်တလောလူစည်ရေးကောက်ယူနိုင်တာတော့မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်မော်လိုက်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကလေးဝ PDF အဖွဲ့ကကလေးဝမြို့နယ်နဲ့ချင်းတွင်းမြစ်အထက်ပိုင်းတက်ကဲချင်းဖောင်းပြင်ဟုံမလင်းခနီးမြို့နယ်တွေကိုဆက်သွားထားတဲ့ကားလန့်ကိုစီရီအခြေအနေအရရက်အကန့်အသတ်မရှိပိတ်လိုက်ကြောင်းဒီကနေ့29ရက်နေ့နေဆွဲနဲ့တတိပေးချက်ထုတ်ပြန်ထားပါတယ်